ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်တဲ့ဒီဒုက္ခသည်တွေပြန်လည်လက်ခံရေးကိုကုလသမဂ္ဂအပါအဝင်ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံသဘောတူညီချက်တွေအတိုင်းပူးပေါင်းဆောင်ရွက်နေပြီဖြစ်လို့ဒုက္ခသည်လက်ခံရေးစခန်းတွေအစဉ်နဲ့ဖြစ်နေပြီလို့လူကယ်ပြန်ဝန်ကြီးကပြောပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်ရိုဟင်ဂျာဒုက္ခသည်စခန်းကဒုက္ခသည်တွေဘက်ကတော့နိုင်ငံသားအခွင့်အရေးအပြည့်အဝပေးဖို့လူအခွင့်အရေးချိုးဖောက်ခံရသူတွေအတွက်တရားမျှတမှုရရှိရေးတောင်းဆိုနေကြပြီးသူတို့အတွက်ခိုင်မာတဲ့လူမျိုးရေးအာမခံချက်တွေမရမချင်းနေရရင်းကိုပြန်ဖို့ဆိုတာမဖြစ်နိုင်သေးဘူးလို့ပြောပါတယ်။အသေးစိတ်ကိုတော့မဆုမွန်ကစူးစီးတင်ပြထားပါတယ်။
ပြည်ရဲ့2018ခုနှစ်ရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းလုံခြုံရေးအနာဘိုင်းတွေဘက်ကနယ်မြေရှင်းလင်းမှုတွေအတွင်းလူခွေချိုးဖောက်မှုတွေရှိတယ်ဆိုပြီးဆိုရမှုတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်ဆောင်သွားတဲ့တင်းချီတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရရင်ပြန်ပို့နိုင်ရေးကုလသမဂ္ဂအပါအဝင်မြန်မာဘင်္ဂလားနှစ်နိုင်ငံတို့ကြားသဘောတူညီချက်တွေရခဲ့ပြီးတော့မြန်မာနိုင်ငံဘက်ကပြီးခဲ့တဲ့2018 January လစကစလို့ပြန်လည်လက်ခံမှုအစီအစဉ်ရှိနေပါပြီဆိုတာသတင်းထုတ်ပြန်ထားတာပါဒါပေမဲ့လို့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေဘက်ကတော့သူတို့အတွက်ရင်းရှိခိုင်မာတဲ့ဘဝအာမခံချက်စိတ်ထားရတဲ့လုံခြုံရေးအစီအမံတွေနဲ့နိုင်ငံသားအခွင့်အရေးဒဏ်ညီမျှပေးမှာတဲ့နေရရင်းကိုပြန်လာရဲကြမယ်လို့ဆိုပါတယ်။လက်တလုံးမှာတော့ဘင်္ဂလားမြန်မာနယ်စပ်ဒီမှာဖွင့်လှစ်ထားတဲ့ဂျားစခန်းတွေဖြစ်တဲ့ငခုရတောင်မြို့လက်ဝဲလှဖို့ခေါင်းဆောင်တဲ့ယာယီလက်ခံရေးစခန်းတွေကိုတော့အစိုးရဘက်ကအစီအစဉ်ဖြစ်အောင်စီစဉ်ဆောင်ရွက်ပြီးဖြစ်တယ်လို့လူမှုဝန်ထမ်းကူညီကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါတယ်။
ကျွန်တော်ကစက်လိုက်ဆောင်နေတဲ့ဒီကိစ္စတွေလေကောင်းကျွန်တော်စားပြီးတော့ဟိုတနင်္ဂနွေဘုရားကျတဲ့ဒီရီယာကတော့ဖြစ်ဒီကလာအချင်းချင်းဖြစ်ရလို့ပြောတဲ့တောင်ဖတ်ချက်မှပါတယ်ကျွန်တော်လက်ခံပြီးပထမကခုရတောင်းပြီးတော့ပုံမှန်ကြီးလားဒါကိုကျွန်တော်စောက်တယ်တော့ဂျာစခန်းစီကခဏလေးနေရာမယ့်နေရာအဲဒီဆောင်ကြီးတော့နေရာမယ့်နေရာပေါ့နော်ကက်ဖော်ဝတ်နဲ့ကြွားမယ်ဟိုက်ဒရိုနေရာမယ့်နေရာတိဆောက်ပြီးအဲ့ဒါ2018 January 2017ကျွန်တော်ကပြီးရပြီးတော့ကျွန်တော်လည်းကျွန်တော်လေးစောက်ပြီးတော့ပြန်လဲလက်ခံရင်းနဲ့ပြန်လဲနေရာစောက်ပြီးကျွန်တော်စီစဉ်တယ်စီစဉ်တော့နောက်တစ်ခါကျတော့စာချုပ်ကြီးဆုံးဆုံးသွားမယ်ဆိုလို့ဒီလည်းအကုန်ထုတ်ပြီးဒီနေရာကဒီဝန်ကြီးကျဲကျောင်းမော့ရက်ဖရင့်ချ်ကိုပြစ်တာအရေးစတဲ့ဓာတ်ကိုစာချုပ်ထုတ်ပြီးတော့ဒီရေးနေကြရင်ဒီနဲ့ကျွန်မပြောပြတဲ့အခါကျတော့ Drive Technical Working Group ဓာတ်ရိုက်ဖော်ပြီးတော့ဒီလိုဆောင်ရည်နေပြီအဲ့တော့နောက်ဆုံးချိန်မြားချိန်တော့ပြောချက်ပြောရချင်းရှိထားတဲ့ program ရဲ့ view ကိုဒီဘက်ကနေ verification လုပ်ပြီးတော့ပြန်ပို့တယ်ပြန်ပို့တယ်လည်းနေပြီးတော့ဒီဘက်ကနေပြီးတော့ဒီပြန်ပြောအောင်ပါတော့
အခုလိုအစိုးရဘက်ကအစီအစဉ်ဖြစ်နေပြီလို့ပြောပေမဲ့လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တိတ်ဆောင်သွားတဲ့မွတ်စလင်ဒုက္ခသည်တွေအများစုဘက်ကတော့နေရရင်းကိုပြန်လာဖို့ဆိုတာမဖြစ်နိုင်သေးဘူးလို့ပြောကြပါတယ်သူတို့တောင်းဆိုထားတဲ့ဒဏ်လူခုနိုင်ငံသားအခွင့်အရေးပေးဖို့နောက်ခိုင်မာတဲ့ဘဝအာမခံချက်ရနိုင်မှုအတွက်အစိုးရဘက်ကနေလုပ်ပေးနိုင်ခြင်းမျှော်လင့်ချက်မရှိတာကြောင့်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်တူဖြစ်တဲ့ကိုအီစလန်ကပြောပါတယ်
ကျွန်တော်ရဲ့တောင်းဆိုချက်ကိုမမစုကလက်ကံဆရာမတော်မရှိပါလားကျွန်တော်တို့ဒုက္ခကြီးကြတာတော့ဘယ်လိုအဆင်ပြေမရှိပါဘူးခင်ဗျကျွန်တော်ရဲ့အပြေကတောင်းဆိုချက်ထဲမှာကျွန်တော်တို့ယတိရရှိတဲ့မြန်မာအပိုင်းတွေကဒီဝတ်နဲ့ရရှိနေတော့ကျွန်တော်ရဲ့ပိုင်ဆိုင်မှုကိုဒီမြောက်ပြန်လည်ရရှိခြင်းပြည့်စုံရပါမယ်နောက်တော့မမစုရဘက်ကအကောရကံကြီးနဲ့အစ်ကိုတို့လောကကျထားတာရှိတယ်ဒီဒုက္ခကြီးနဲ့အတူအကျံပေါ်ကမှဝင်ရောက်ဒီဆောင်ရမယ်ဆိုရင်တော့တက်စမ်းနေရတယ်။ဒါပေမဲ့ကျွန်တော်တို့ဆောင်ရင်ဆင်းမှအကျံတော့ပြာလုံးဝလုံးဝမရှိသေးပါဘူးခင်ဗျာ။အဲ့ဒါကြောင့်မလို့ကျွန်တော်ရဲ့အဲငွေရင်းချင်တဲ့အချိန်မှာပထမကအကောင့်ချက်မပါဘဲနဲ့ကျွန်တော်ကငွေရင်းကိုလုံးဝပြန်ပို့ဆိုတာအဆင်ပြေမရှိရဘူး
။မြန်မာဆိုရဘက်ကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်ဆောင်သွားကြတဲ့ဒုက္ခသည်တွေလို့ခေါ်ဝေါ်ပြီးတော့ကုလသမဂ္ဂနဲ့နိုင်ငံတကာကရိုဟင်ဂျာဒုက္ခသည်တွေလို့ခေါ်ဝေါ်တဲ့ဒုက္ခသည်တွေနေရရင်းပြန်နိုင်ရေးမြန်မာဆိုရကိုတောင်းဆိုထားတဲ့အချက်တွေကိုလည်းအဆိုရဘက်ကအလေးထားလိုက်ရောပေးစီလိုပါတယ်လို့လည်းရိုဟင်ဂျာဒုက္ခသည်တွေဖြစ်တဲ့ကိုမျိုးတန်ကပြောပါတယ
်။အမေစုကိုမော်လမေရကိုကျေးဇူးတော်ပြုတဲ့ကျွန်တော်တို့ဆိုရဲဘဝလုံးကျွန်မအဒီအရကျွန်တော်အခွင့်ရပါကျွန်တော်ဘဝလုံးကျွန်မလည်းအဲ့ရမယ်ကျွန်တော်မြလာမင်းရကိုသင်တော်ကိုတွန်းဆိုအဖြစ်ကနေကျွန်တော်ပြန်ပို့စင်အခက်ခဲရောများပါတယ်ဒီမှာပြန်ပြီးတော့ဘာလောက်ကစားတဲ့အားလုံးမျိုးစေတဲ့ဒီမှာအခက်ခဲရောညလိချိရဲအခုလောလောဆယ်လို့ဒီမှာဒီအတိုင်းစီပြန်ပို့ခဲရောချိပါဘူးဒီမှာတော့ဆီကျဲတဲ့အစလုံးလာရက်ပြန်လို့ဆိုတာအဲ့ဒီ
ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကဒုက္ခသည်စခန်းတွေမှာတော့ပွင့်လင်းရာသီရောက်လာတဲ့အချိန်မှာနေရာရွှေ့ပြောင်းမှုတွေရှိနိုင်တယ်ဆိုပြီးမူလကသတင်းတွေထွက်ပေါ်ထားပေမဲ့လို့ဘင်္ဂလားဒေ့ရှ်ဆန္ဒပိုင်းတွေနဲ့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေဘက်ကဒုက္ခသည်တွေလိုအပ်နေတဲ့နေထိုင်စားသောက်ရေးကလင်းငယ်တွေအတွက်ပညာရေးကျန်းမာရေးစောင့်ရှောက်မှုတွေကိုဆောင်ရွက်ပေးနေစေဖြစ်ပါတ င်ဒါကြောင့်အခက်အခဲကကြီးကြီးမားမားမရှိပေမဲ့လို့ရေရှည်နေထိုင်နိုင်ရေးအတွက်ကတော့အခက်အခဲတွေရှိနေတော့မယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်သူဟင်ဂျာဒုက္ခသည်တွေကပြောပါတယ်ရှင်